တပ်လေးဖုံးတော်ကြီးရဲ့လိမ်မိုင်းဆိုင်ရာမခွေမြလုပ်ရက်တွေအပေါ်စန့်ကျင်ချက်တီးဖို့ပိုဟမ်မင်းကြီးဖရန်စစ်ရဲ့အိုင်လန်ကီးစင်တွင်တောင်းဆိုနေကြပါတယ်။နှစ်ပေါင်း60တွင်ပထမဆုံးအနေနဲ့ဒီကနေ့မနေ့ပိုင်းကအိုင်လန်မြို့တော်ဒပ်လင်ကိုပိုဟမ်မင်းကြီးရောက်ရှိလာတာပါ။အိုင်ယာလန်မှာလူငယ်တွေအပေါ်ကက်သလစ်ဘုန်းတော်ကြီးတချို့ရဲ့မတရားလုပ်ရတဲ့ပတ်သက်ပြီးသိရှိကြောင်းနဲ့ဝန်ကြီးချုပ်ကိုပိုဟမ်မင်းကြီးကဒပ်လင်မှာအဲ့ဒီလူငယ်တွေနဲ့တွေ့ဆုံပွဲအတွင်းပြောကြားပါတယ်။1989ခုနှစ်ကပိုဟမ်မင်းကြီးဂျွန်ပေါ်2လာရောက်လေပတ်ခဲ့ပြီးနောက်ပိုင်းတွေကအိုင်ယာလန်မှာကက်သလစ်ဘာသာနဲ့ပတ်သက်လို့သဘောထားပြောင်းလဲလာခဲ့တာဖြစ်ပြီး2005ခုနောက်ကကက်သလစ်ဘုန်းတော်ကြီးတချို့ငယ်ရွယ်တဲ့အမျိုးသားတွေအပေါ်လိမ်မိုင်းဆိုင်ရာအများထုတ်ခဲ့တယ်ဆိုရဲဆဆွဲချက်တွေထွက်ပေါ်လာပြီးမှတော့ပိုပြီးကွာဟလာပါတယ်အမေရိကန်ချီလီနဲ့ဩစတြေးလျနိုင်ငံတွေမှာကက်သလစ်ဘာသာရေးကောင်းဆောင်တချို့ရဲ့လိမ်မိုင်းကျူးလွန်ခဲ့ရဆိုရဲဆဆွဲချက်တွေထွက်ပေါ်လာချိန်မှာပိုဟမ်မင်းကြီးဖရန်စစ်ဆာအခုလိုအလဲပတ်ရောက်လာတာလည်းဖြစ်ပါရဲ့အိုင်လန်မှာလည်းအဲ့ဒီလိုလိမ်မိုင်းဆိုင်ရာအရှုပ်တော်ပုံတွေဖြစ်ပွားခဲ့ဘူးတာကြောင့်ပုတ်ခီးစဉ်ကိုစန့်ကျင်သူတချို့လည်းရှိပါရဲ့ကက်သလစ်ဘုန်းတော်ကြီးတွေရဲ့လိမ်ပိုင်းအများထုတ်မှုကိုခံခဲ့ရသူတွေသူတို့ရဲ့မိသားစုဝင်တွေထောက်ခံသူတွေကပိုဟမ်မင်းကြီးအနေနဲ့နိနာခဲ့ရသူတချို့နဲ့တွေ့ဆုံခဲ့တာထက်ပိုလှုပ်ဆောင်မှုတိုက်တွန်းပါရဲ့ပိုဟမ်မင်းကြီးရဲ့ခီးစဉ်အဓိကရည်ရွယ်ချက်ဟာ၃နှစ်တကြိမ်ကျင်းပတဲ့ကမ္ဘာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်ဖို့ဖြစ်ပြီးမနေ့ကတနင်္ဂနွေနေ့မှာတော့ဒပ်လင်က Phoenix ဘန်ချန်မှာဘာသာဝင်တွေနဲ့တွေ့ဆုံပွဲမှာလူ၅သိန်းလောက်တက်ရောက်မယ်လို့ခန့်မှန်းထားပါတယ်အဲ့ဒီမှာဆန္ဒပြမယ့်သူတွေကတော့ပိုဟမ်မင်းကြီးအနေနဲ့လိမ်မိုင်းအမြဲထုတ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးလက်တွေ့ကျကျအရေးယူဆောင်ရွက်ဖို့တောင်းဆိုထားပါတယ်